မပြည့်သဘနာတော့ရေဝေးဆက်တယ်ပါပဲ18ရက်နေ့မှာတန်နိုင်ရနေလေးနိုင်ရဲ့အတွင်းမှာပဲကျမတို့ဒီတိကျခုတွင်မှာပဲအဲဒီကြောင့်လို့ရှိရင်သူ့ကိုကအားလုံးကချစ်ခင်လေးစားကြတယ်ကျမတို့တစ်ဖွဲ့လည်းမဟုတ်ပဲနဲ့သူကနိုင်ကူညီမှုအတင်းမှာလည်းအင်တာနက်အပတ်စဉ် volunteer လုပ်ပေးရဲဥချော်သူဒေါ်ရှိစီကွဲဆရာမတမင်းအောင်နဲ့နိုင်ကူညီမှုအတင်းသူအတင်းသားအားလုံးကလည်းသူနဲ့ပတ်သက်ပြီးတော့လုံဆောင်ပေးကွဲအစီအစဉ်လေးတွေလည်းရှိပါတယ်ရှင်။အဲ့ဒီအတွက်ကျမတို့ကအားလုံးနဲ့ညီတိုင်းပြီးတော့သူ့ရဲ့နောက်ဆုံးခီးမှာအားလုံးဆိုတော့ကျမတို့တဦးတစ်ခွဲနဲ့သူ့ပိုင်တာမဟုတ်ပါဘူး။ပြီးသူအားလုံးပိုင်နဲ့လုံဆောင်နေတဲ့ဒီပရဟိတအဖွဲ့မှရှိတဲ့အတင်းသူအတင်းသားတွေအားလုံးကလည်းသူ့ကိုချစ်ခင်လေးစားကြတဲ့အတွက်အားလုံးမိနိုင်ပြီးတော့ဒီသူ့ရဲ့နောက်ဆုံးခီးမှာအကောင်းဆုံးလေးဖြစ်အောင်ကျမတို့လုံဆောင်သွားဖို့အစီအစဉ်လေးရှိပါတယ်
။အဲ့ဒါကတော့ဩဂုတ်လ7ရက်နေ့ကပသိမ်မြို့နယ်ကနိုင်ရီအပြံမှာကျောင်းကုန်းမြို့နယ်မှာရေမတော်ဆဖြစ်မှုကြောင့်မမျှော်လင့်ပဲရုတ်တရက်ကွယ်လွန်ခဲ့တဲ့88မျိုးဆက်ငင်းချမ်းရေးပွင့်နှင်းလူအဖွဲ့စီကမြို့သမီးကောင်းဆောင်မတ်မီမီခေါ်မတ်တင်တင်အေးတို့ဩဂုတ်လ19ရက်နေ့ကျင်းပမယ့်ဇာပနာအစီအစဉ်နဲ့ပတ်သက်လို့ထိုးစဉ်ခီးပါလိုက်ပါသွားခဲ့သူရှီလေးလုံးကျောင်းသူမန္တီလာတင်က VOA ကိုပြောခဲ့တာဖြစ်ပါတယ်။အသက်49နှစ်ပဲကွယ်လွန်သူမမီမီဟာ16နှစ်အရွယ်ကစလို့ရှီလေးလုံးဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့သူတူဖြစ်ပြီး1988ခုနှစ်ကနေ2009ခုရှီဝါယောင်တော်လှန်ရေးအပါဝင်လှုပ်ရှားမှုတွေမှာပါဝင်ခဲ့မှုကြောင့်ထောင်ဒဏ်3ကြိမ်ကျခံခဲ့ရသူပါ။မြန်မာဒီမိုကရေစီလှုပ်ရှားပြီးတဲ့မှာပါဝင်သူမမီမီကို2012ဇန်နဝါရီလတုန်းကလူငင်းချမ်းသာဝင်နဲ့ပြန်လွတ်လာစဉ်ကထိုစဉ်ကသူ့ရဲ့တတိရှိရှိဖြေကြားမှုတွေနဲ့ပတ်သက်လို့အမှတ်တရဂုဏ်ပြုတဲ့အနေနဲ့ပြန်လည်တင်ပြပါစီမမီမီအနေနဲ့နောက်ဆုံးချွာရောင်စံကလှုပ်ရှားမှုဒီဖန်ဆောင်ရတယ်ဆိုတော့မမီမီဖန်ဆောင်ရတဲ့နောက်ဆုံးအခြေအနေလေးပေါ့နော်နည်းနည်းပြန်ပြောပြပေးပါလားရှင
်ကျမတို့ကတော့27ရက်နေ့မှာကျမတို့88မျိုးဆက်ကျောင်းသားကောင်းဆောင်နေကျမတို့အကိုကြီးအိမ်နိုင်ရာရောက်ဝင်ပြီးတော့အဖမ်းခံခဲ့ရတယ်။အဲဒီနောက်မှာကျမတို့28ရက်နေ့မှာကျမတို့88မျိုးဆက်ကျောင်းသားအမျိုးသမီးတွေအနေနဲ့ဒီတက်စီစီဒီစီစီမြင့်တက်မှုအတွေ့ပြည်သူတွေဒုက္ခရောက်ရတာကိုကျမတို့ကပြည်သူတွေနဲ့အတူပူးပေါင်းပြီးတော့လဲလဲလဲဆိုတာနဲ့ငြိမ်းချမ်းစွာနဲ့ဆန္ဒပြခဲ့ကြပါတယ်ဒီစီစီကြီးမြင့်မှုအတွက်ပေါ့နော်အဲ့ဒီနောက်ပိုင်းမှာကျမတို့ကအလုပ်တွေဆက်ပြီးလုပ်ရချင်တဲ့အတွက်ကြောင့်မို့လို့အဲ့ဒီရင်တော့ရှိခဲ့တဲ့အာနာလိုက်ရဲ့မြင်ကွင်းအောက်ကနေကျမတို့ခဏရှောင်နေခဲ့ပါတယ်အဲ့ရှောင်နေခဲ့ပြီးတော့2012ခုနှစ်ရှေဝါရောင်တော်လိုင်းကြီးမှာကျမတို့ကိုယ်တိုင်ပေါ့နော်ကိုယ်တိုင်ကိုယ်စားပါဝင်ခဲ့မရှိခဲ့ပေမဲ့လည်းကျမတို့ကပြည်တွင်းအဝေးတနေရာနေပြီးတော့ဒီရှေဝါရောင်တော်လိုင်းကြီးမှာကျမတို့ရဲ့ voice message တွေပေးပြီးတော့voice statement တွေလည်းထုတ်ပြီးတော့ကျမတို့အားပေးခဲ့ပါတယ်ကူညီခဲ့ပါတယ်အဲ့ဒီအချိန်မှာပဲကျမတို့ကို2009ခုနှစ်အောက်တိုဘာလ13ရက်နေ့မှာပဲခူးရိုးမအဆက်ရာဘာတော်မှာကျမနဲ့အတူကိုချေးကျွဲ့စံတောင်းဦးကိုကိုကြီးကိုဇော်ထက်ကိုကိုကိုအောင်သူနဲ့တကွစံတော်88မျိုးဆက်တောင်းသားပေါ့နော်အကိုတွေအတူတကွအဖမ်းခံခဲ့ရပါတယ
်အဲ့ဒီတုန်းကပေါ့နော်မမီမီကိုချလိုက်တဲ့ပြစ်မှုတွေကဘာတွေပါလဲရှင
်အလက်ထရောနစ်33ကတီးနဲ့လေးမှုတက်မှုကိုထောင်ဒဏ်15နှစ်စီလေးမှုဆိုတော့နှစ်60သင်းဖွဲ့6ပုံမှန်နဲ့65နှစ်စုစုပေါင်း665နှစ်ပါကျမတို့ကိုအမေးစားပြီးတော့မြန်မာနိုင်ငံအနှံ့အပြားမှာရှိတဲ့ဆောင်းတွေကိုရွှေ့ခဲ့တယ်ကျမကပထမဦးဆုံးပသိမ်ဆောင်ကိုရောက်ခဲ့တယ်ပသိမ်ဆောင်မှာတခြင်းရန်ကုန်နဲ့မန္တလေးကို transit ပြန်ခေါ်ပြီးတော့ကတားဆောင်မှာနှစ်နှစ်ပသိမ်ဆောင်မှာတစ်နှစ်ပေါ့နော်ပြီးတော့ကတားဆောင်ကနေပြီးတော့တစ်ခါအခုနောက်ဆုံးလူနေချမ်းသာခွင့်ပေးမယ့်အချိန်15ရက်အလိုမှာရွှေဘိုထောင်ကိုချက်ပြီးတော့ရွှေ့ခံလိုက်ရပါတယ
်ကတားထောင်ကိုရွှေ့ခံတော့တော်တော်လေးဝေးတော့မမီမီရဲ့မိသားစုကလာရောက်ပြီးတော့ထောင်ဝန်စာတွေ့တဲ့ခါကျတော့ခက်ခဲတယ်ရှိမှာပေါ့
ကျမရဲ့မိသားစုကလေကတားလည်းသူတို့ကသကောင်စီရင်ဝင်မယ်တွေးလို့ရမယ်ဆိုတဲ့ခါကျတော့ကျမအမျိုးကအလုတ်ကတစ်ဖက်ပေါ့တော့နောက်ပြီးတော့ကျမရဲ့ကလေးက2ယောက်ပေါ့နော်အဲကလေး2ယောက်ကဆိုလို့ရှိရင်ဟိုတစ်နေ့စီလိုက်တာပေါ့နော်ပြီးတော့ကျမတို့ကကျမတို့ရဲ့စီးပွားရေးအရာရောပေါ့နော်ဒီကတားလိုဝေးလံနေဒေသတွေရဲ့အခါကျတော့တစ်လားတစ်ချိန်လဲလာတွေ့လို့မရပါဘူးအဲနောက်3လားတစ်ချိန်လဲလာတွေ့ရတယ်ပေါ့နော်တစ်နှစ်ကိုမှကျမရဲ့ဆောင်းစာတွေ့စင်ရ4ချိန်ပဲရှိခဲ့ပါတယ်ဒီသားစုလဲတော်တော်ကိုကြည့်လမ်းကြီးအခက်ခဲပေါ့နော်တော်နေရင်ကားမောက်ပြန်ပြီးတော်နေရစားလမ်းချော်ပြန်ပြီးဆိုတဲ့အခက်ခဲမှာကျမကလည်းစိတ်ပူသူတို့ကလည်းနာမည်ခရီးအတွက်ပေါ့နော်တို့တင်ပြီးတော့ဂျာတီဥရုချေကြီးလဲစုံစမ်းလမ်းကြီးအချိန်လဲစုံစမ်းကျမမိသားစုလဲ ဒုက္ခရောက်ခဲ့ရပါတယ်။ဒါမှလည်းစိတ်ဒုက္ခတော်တော်ရောက်ခဲ့တယ်အဲ့ဒီတော့ဆိုရင်ပေါ့လေ
။ခမီးမီရပါတော့ရှိစိတ်ရှိအရေးကင်းပြီးနောက်ပိုင်းမှာတကြိမ်နောက်ပြီးတော့1996ခုမှာတကြိမ်ဟိုအဖမ်းခံခဲ့ရတာပေါ့နော်။အခုဆိုတတိယအကြိမ်ဆိုတော့အခုလိုပေါ့နော်တတိယအကြိမ်မြောက်ကိုယ့်ရဲ့ယုံကြည်ချက်ကြောင့်ပေါ့နော်။ဖမ်းဆီးခံခဲ့ရတာလည်းရှိတယ်။နောက်ပြီးတော့မိသားစုတွေရှိတယ်ဆိုတော့ဒီလိုမျိုးယုံကြည်ချက်ကဘယ်လိုဖြစ်လာပါလဲရှင်။
သမားက1988ဒီလူတို့ရဲ့ဇနပြမှုရနေပြီးတော့အဲ့တော့ကျမတက်ဆက်ဆောင်နေပေါ့နော်အဲ့ကနေစပြီးတော့အခုချိန်ကြီးသမားကမြန်မာပြည်ဒီမိုကရေစီရဲ့ရည်စည်းတောင်းတဲ့မှာတိုင်းနမတ်ကျွန်တက်ခိုင်နိုင်မှာမှာနဲ့တောင်းလန်းခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမရဲ့မူလရှိရွယ်ချက်ကမြန်မာပြည်ဟာဒီမိုကရေစီသုံးပါးတဲ့နိုင်ငံဖြစ်ရမယ်။ကျမတို့မြန်မာလူမျိုးတွေကကမ္ဘာအလယ်မှာတကယ်ကိုတင့်တင့်တကျယ်နဲ့မြန်မာဟဲ့လို့ဆွေးတော်နိုင်ရမယ်။အဲ့ဒီအတွေ့အကြုံမလို့ကျမဟာကျမရဲ့ငခုမူလယူနိုက်တက်ဖြစ်တဲ့ဒီမိုကရေစီတိုင်းဆိုင်မလျှောက်လျှောက်အောင်သွားမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျမဆက်လက်ပြီးတော့လုပ်ခဲ့တာပါဒီလုပ်တွေကိုကျမတို့ဒီမိုကရေစီဆိုင်ကွဲကာလတစ်လျှောက်လုံးပေါ့နော်။ပါဝင်ခဲ့တဲ့ဒီဟန်ရှင်လူကြည့်သူတွေတောင်းသားမောင်သမားတွေစာဆုံးသွားတဲ့ရှဲဘော်တွေဘဝတွေပြတ်ပြီးတော့လမ်းပင်းတော့ဆုံးဖြေရတဲ့ကြည့်သူတွေအချက်ပေါ့နော်။ဒီမနိုင်ငံမှာလူဖြစ်ရတဲ့ကျမအတွက်ဆောင်လေးအများကြီးရှိတယ်လို့ယူဆတဲ့အတွက်ကြောင့်မို့ကျမဟာဆက်ပြီးတော့ဒီခရီးကိုလျှောက်ခဲ့တာပါ
။အခုပေါ့နော်နိုင်ငံရေးပြည်ပြောင်းလဲမှုလည်းတော်တော်လေးပြည်ပြောင်းလဲတာဒီပြည်ရတဲ့အတွက်ကြောင့်ဆက်ဆက်ပြီးတော့မျိုးသမီးပြောင်းနေပြီနဲ့ပေါ့နော်။ဘယ်လိုလှုပ်ဆောင်မလို့ကြီးပဲပါလဲရှင်။
ကျမအနေနဲ့ကတော့ပေါ့နော်။ကျမကငကိုယ်တည်းကလည်းလှုပ်တော်လေးကိုဝင်ဖို့စိတ်ကူးမရှိရဘူးပေါ့နော်။ကျမတို့ကရှင်းရှင်းပြောလို့ရှိရင်တရားကြည့်ဖို့အတွက်ဒိနာအနေနဲ့ပြည်ဆောင်ရရတဲ့လူတွေပေါ့နော်အဲ့တဲ့တော့လို့မြန်မာပြည်ဒီမိုကရေစီထွန်းကားရေးအတွက်ကျမတို့ကရှေ့ဆက်ပြီးတော့ပေါ့နော် NLD ကအလှတော်တွေဝင်သွားတဲ့အခါသားလို့ရှိရင်ဒီမြန်မာနိုင်ငံတနန်တရားမှာရှိတဲ့ပြည်သူအတန်ရောအမှန်ဆုံးနဲ့အမြန်ဆုံးလှတော်တွေကိုရှောင်နိုင်အောင်ပြည်သူတွေနဲ့တကားနဲ့တစ်ဆက်တည်းရှိပြီးတော့ကျမတို့စူးစမ်းသွားမှာပါကျမတို့လက်ရှိတိုင်းဒီမှာရှိနေတဲ့မြန်မာမျိုးသမီးပြည်အနေနဲ့ကကျမတို့ရဲ့ဒီဒီမိုကရေစီနိုင်ငံတော်တည်ဆောက်ရေးမှာမြန်မာပြည်နဲ့အတိအမြန်ဖွံ့ဖြိုးတိုးတက်စွာနဲ့ပါဝင်လာနိုင်ဖို့ကိုကျွန်မတိုက်တွန်းပါတယ်မြန်မာမျိုးသမီးတွေနေနေရကတော့ပေါ့နော်ညာတော့အဖြစ်မိန်းကလေးဆိုတာကတော့တော်တော်များများအိမ်ထဲမှာနေသားတယ်လို့များပါတယ်သို့တော်များလည်းပဲအိမ်ထဲမှာပဲနေနေအိမ်ပြင်မှာပဲဖြတ်ပြီးတော့လှုပ်ရှားမှုပဲလုပ်နေနေတဲ့နေရာမှာနေနေပေါ့နော်အကြီးကတော့မိတို့ရဲ့မျက်စိရည်နားရည်အမှန်တရားကိုရှားရနေရာလေးရှားပူဆက်ရပါမယ်အမှန်တရားတွေ့လေတတိရှိရှိနဲ့ရင်ဆိုင်နိုင်ရပါမယ်အဲ့ဒီကိုကျမကအမြမအမျိုးသမီးတို့ကိုတိုက်တွန်းပါတယ်။ပြည်ညမှာအနေနဲ့စာထဲမှာအမှန်တရားရဲ့အနှစ်ကာလတွေတွေ့ရပါလိမ့်မယ်။အဲ့ဒီကောင်မျိုးစာများဖတ်ပါ၊မိမိတို့ပတ်ဝန်းကျင်ကိုလေ့လာပါ။နောက်ပြီးတော့လက်ရှိနိုင်ငံရေးစနစ်ကိုလည်းလေ့လာပါ။အမျိုးသမီးတွေအနေနဲ့ပေါ့နော်။ရက်ရှိရှင်ရှင်နားရှင်ရှင်နဲ့မြမဒီမိုကရေစီရည်စည်းတောင်းထဲမှာလိုက်ပါပြီးတော့ဆောင်ရွက်ကြပါလို့တိုက်တွန်းလိုပါတယ
်။မမီမီခုလိုတုံကွယ်လုံးမီလူငယ်တွေ၆နှစ်ကတိုက်တွန်းခဲ့တဲ့အပေါ်ဒီနေ့မြမအမျိုးသမီးတွေအနေနဲ့ဘယ်လိုတုံ့ပြန်ကြမလဲဆိုတာကတော့ဆောင်ကြည့်ရမှာဖြစ်ပေမဲ့သူနဲ့တိတ်ကိုရင်းနှီးတဲ့ရှင်လေးလုံးចောင်းသူမန္ဒီလာတင်းကတော့မမိတ်မတုံဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြောကြားခြင်းနဲ့တူဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။ဖြစ်တော်ဖြစ်ရမှာဒီမှာအခုချိန်ဒီဘလို့မှဖြစ်ဆက်မရဘောနော်။အဲ့ဒါကျွန်မတယောက်ထဲမှာဟုတ်ဘူး။အကိုရအားလုံးသူ့ရဲ့ညီမရဲ့အားလုံးသူ့ရဲ့အမရဲ့အားလုံးရဲဘော်ရဲ့အားလုံးတဲ့မှာဘလို့မှဖြစ်ဆက်တာရောအဲ့မှာဒီမှာခုချိန်ဒီဘလို့မှရှိငါအလုပ်လုပ်ဆက်လုပ်ရမလဲဆိုတဲ့အကြအတွက်ကျမကအခုချိန်ထိဒီကလုံးမရှိဘူး။ဒါပေမဲ့ပပီဆုံးတဲ့လည်းအတွက်ကတော့ကျမဆက်ရှောင်ရမယ်ဆိုတဲ့အခါကျမဆက်ဆော့ပါတော့သူ့အတွက်ပါဆက်ဆော့သူ့လုံးချင်တဲ့သူဖြစ်ချင်တဲ့အရာတွေကျမတို့ပန်းစပ်ရောက်တဲ့အခိဒီမဲ့ချက်တွေအောင်မြင်တဲ့အခိကျမစူးစမ်းရမှာပါ။အဲ့ဒါမှလည်းသူတပတ်လည်းဝါးစီချိန်မဲ့နိုင်မှာပေါ့နော်။